လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲ။အပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲ။လူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်။ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲ။ကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါ။ဘာကြောင့်ပါလဲ။တန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်။ဒီတစ်ခေါက်တော့လက်ဆောင်ဆိုတဲ့အကြောင်းကိုပြောချင်တာပါအကောင်းဆုံးလက်ဆောင်ပေါ့ကျွန်တော်တို့လူတိုင်းလက်ဆောင်ရဘူးကြတယ်ပေးဘူးကြတယ်ဘယ်လက်ဆောင်ကိုအကြိုက်ဆုံးလဲဆိုတာပါပဲမင်္ဂလာလက်ဆောင်အမှတ်တရလက်ဆောင်မွေးနေ့လက်ဆောင်ဝါကျွတ်လက်ဆောင်ခရီးသွားတဲ့အပြန်လက်ဆောင်အင်မတန်များပါတယ်အဲ့ထဲမှာဘယ်ဟာကိုအကြိုက်ဆုံးလဲပေါ့ကျွန်တော်ငယ်ငယ်တုန်းကနှုတ်မပြတ်သေးခင်မှာအမေကပြောတယ်နှုတ်ဖြတ်ရမယ်တဲ့အဲ့ဒီအတွက်သားကိုလက်ဆောင်ပြန်ပေးမယ်တဲ့ဘလို့ဟာမျိုးလဲတော့မပြောဘူးသားကြိုက်မှာပါလို့တော့အာမခံပါတယ်ကျွန်တော်လဲအမေနုအစားကော်ဖီကိုပဲမဲရှုံရှုံနဲ့တောက်ရတာပေါ့နောက်မကြပါဘူးကျွန်တော်လိုချင်တဲ့လက်ဆောင်ကိုအနီးပိတ်ထဲမှာတွေ့ရပါတော့တယ်ကျွန်တော်ကချော့လိုက်ရင်မြူလိုက်ရင်လက်ကလေးတစ်ဖက်မြောက်တက်ပြီးတော့တစ်ဖက်ကလက်မကလေးဆုပ်ပြီးတော့ပြောနေတတ်တဲ့ညီမလေးကိုကျွန်တော်ရလိုက်တာပေါ့အဲ့ဒါကကျွန်တော်ငယ်စဉ်ကအမေပေးသမျှလက်ဆောင်တွေထဲမှာအကောင်းဆုံးလက်ဆောင်ပါပဲတစ်ခါမှမိစေတယောက်ကပြောပြပါတယ်ဟိုးအထက်ညာဘက်မှာအာကောင်ကွဲနှခမ်းကွဲကလေးတွေကိုခွဲစိတ်ပြုပြင်ပေးတဲ့ဆရာဝန်ကြီးတယောက်အကြောင်းမှာအဲ့ဒီအပြင်နောက်ထပ်ခွဲစိတ်ပြုပြင်ပေးရတာတော့နှခုံးနှစ်ခုကြားမှာနှာရောင်ပေါ်မှာဖုဖောင်းပြီးတော့ထွက်နေတဲ့ကလေးတွေပေါ့အဲ့ဒီနှမျိုးကိုသူခွဲစိတ်ရပါတယ်အဲ့လိုခွဲစိတ်အပြီးတဲ့အခါမှာဆရာဝန်ကြီးကအဲ့ဒီကလေးတွေကိုလက်ဆောင်ပေးဖို့စဉ်းစားပါတယ်တဲ့အဲ့ဒီမှာကျွန်တော်ကအတွေ့ထဲမှာကြားဖြတ်ပြီးတော့ပြောနေမိတယ်ဘယ်နဲ့လဲဆရာဝန်ကြီးကလည်းအကောင်းဆုံးလက်ဆောင်ပေးပြီးပြီလေသူများနည်းတူမျက်နှာမျိုးရအောင်ခွဲစိတ်ပြုပြင်ပေးပြီးပြီပဲဒီထက်ကောင်းတဲ့လက်ဆောင်ရှိဦးမလားလို့ကျွန်တော်ကတွေးနေတာပေါ့ဒါပေမဲ့မိတ်ဆွေကရှင်းပြပါတယ်ဒီလိုပြားတဲ့ဆရာဝန်ကြီးကခွဲစိတ်ပေးတဲ့အပြင်နောက်ထပ်ရုပ်ဝတ္ထုလက်ဆောင်ကိုထပ်ပေးကျင်တာတဲ့ပြောကျင်တာတော့ဗျာသူတို့အတွက်အသုံးတဲ့မဲ့လက်ဆောင်ပေါ့တဲ့အဲ့ဒီအသုံးတဲ့မဲ့ဆိုတဲ့စကားလုံးကကျွန်တော်အတွက်ထိရောက်သွားတာပါပဲဒါပေမဲ့ဘလို့ဟာမျိုးဖြစ်တယ်ဆိုတာကိုကျွန်တော်မစဉ်းစားတတ်ပါဘူးအဲ့တော့မှမိတ်ဆွေကဆက်ရှင်းပြပါတယ်ဒီလိုပြားတဲ့နှခမ်းကွဲတဲ့ကလေးတွေဆိုတာကအရင်တော့ကသူတို့ရဲရဲတော့မကြည့်ရဲဘူးလေတဲ့အခုမှသူတို့နှခမ်းလေးတွေအများနည်းတူဖြစ်သွားပြီဆိုတော့ခွဲစိတ်ပြီးတဲ့မိန်းကလေးတွေအတွက်တော့နှခမ်းညီစေးတောင်လေးတွေပေးလိုက်တာပေါ့တဲ့နှခမ်းဆိုးစေးလေးတွေပေးလိုက်တာပေါ့တဲ့ဟုတ်လိုက်တာလို့ကျွန်တော်ကအားတဲ့တရောထောက်ခံမိပါတယ်ဒါအကောင်းဆုံးလက်ဆောင်ပဲလို့ကျွန်တော်ကပြောမိတာပေါ့အဲ့ဒါနဲ့မျက်ခုံးနှစ်ခုကြားကဘုကိုခွဲရတဲ့ကလေးတွေအတွက်ကိုဆိုတော့နေကာမျက်မှန်တစ်လက်စီတဲ့ကျွန်တော်နားမလဲဘူးသူတို့မှဒီအဖုကြီးရှိနေလို့တစ်ခါမှတစ်သလုံးမျက်မှန်မတက်ဖူးခဲ့ဘူးလေတဲ့အော်ဟုတ်သားပဲဒါလည်းအကောင်းဆုံးလက်ဆောင်ပဲလို့ကျွန်တော်ရေယူမိပြန်တယ်မိတ်ဆွေအတွက်ကအကောင်းဆုံးလက်ဆောင်ဆိုတာဘယ်လိုဖြစ်မလဲကျွန်တော်တို့ကလေးတွေနဲ့လူငယ်တွေအတွက်အကောင်းဆုံးလက်ဆောင်ဆိုတာဘယ်လိုဟာမျိုးဖြစ်မလဲအသုံးတဲ့တဲ့ပစ္စည်းလားဘဝမှာအချိန်ကြာဆုံးအကျိုးရှိမဲ့အရာမျိုးလားကျွန်တော်စဉ်းစားပါတယ်ပဝန်းကျင်ကိုလည်းကျွန်တော်သတိထားမိတယ်အစားကြိုက်တဲ့သူတွေအတွက်အစားလက်ဆောင်တွေပေးကြတယ်အဝတ်အစားအသုံးဆောင်ကြိုက်တဲ့သူတွေအတွက်နိုင်ငံကြီးတဲ့တစိုက်တွေပါတဲ့လူသုံးကုန်တွေပေးကြတယ်ပေါ့အဲ့ဒီလိုဦးစားပေးစဉ်းစားကြတယ်ပေါ့မှားတယ်လို့တော့ကျွန်တော်မပြောချင်ပါဘူးဒါပေမဲ့အကောင်းဆုံးလက်ဆောင်ဖြစ်ရလားလို့မေးချင်တာပါသူများတွေအတွက်တော့မသိကျွန်တော်ကိုယ်တိုင်ပဲပြန်စဉ်းစားကြည့်ပါတယ်ကျွန်တော်ငငယ်ကရတဲ့လက်ဆောင်တွေကကျွန်တော်အတွက်အစွဲလန်းဆုံးပဲကျွန်တော်ကလေးဘွားကမှတ်မိတဲ့ပုံမြင်ကြိုက်တဲ့အရွယ်ကိုကျွန်တော်တတိရပါတယ်ကျွန်တော်တို့တုန်းကရုပ်ဝတ္ထုပစ္စည်းတွေမကြွယ်ဝကြပါဘူးအဲ့ဒီတော့ရေဒီယိုကနေပြီးတော့တနင်္ဂနွေနေ့လယ်မှာပုံမြင်လက်ဆောင်ဆိုတာလာပြီဆိုရင်ကျွန်တော်အင်မတန်သဘောကျပါတယ်အဲ့ဒါလေးကြားလိုက်ရပြီဆိုရင်ကျွန်တော်တို့ကရောက်ရအရက်မှာရက်ပြီးတော့ကြားကြားနာနာထိုင်ပြီးတော့နားထောင်ကြတာပါပုံမြင်မှာလက်ဆောင်ဆိုတဲ့စကားလုံးတစ်ခါတည်းတွဲပြီးတော့ခေါင်းစဉ်ပေးထားတာကိုကျွန်တော်အဲ့ဒါကနေပြီးတော့ပုံမြင်စာအုပ်တွေခလေးစာပေတွေကိုကျွန်တော်မျက်နှူးတယ်အဲ့ဒါတွေကိုတန်ဖိုးထားတတ်တယ်ဆိုတာအခုပြန်ပြီးတော့စဉ်းကျင်မိပါပြီအဲ့ဒီကမှဆက်ပြီးတော့တချင်းတွေပကြီးတွေတန့်စင်တဲ့စိတ်နဲ့ဒီကဘာမြေပေါ်ကလူသားတော်ဘာတွေကိုချစ်ခင်တဲ့နှလုံးနဲ့ရေးဖွဲ့ခဲ့ကြတဲ့စာတွေကဗျာတွေတချင်းတွေပကြီးတွေဟာလူတွေအတွက်လက်ဆောင်ပဲလို့ကျွန်တော်နားလဲပါတယ်အဲ့ဒီအမှုပညာတွေစာပေတွေကနေပြီးတော့ရလိုက်တဲ့စိတ်နှလုံးတွေသဘောထားတွေကပဲကျွန်တော်တို့အတွက်အတွေးတွေအမြင်တွေကိုတက်မှတ်ပေးခဲ့တယ်လို့ကျွန်တော်ယုံပါတယ်လောကကြီးကိုမျက်နှာတွေ့တောင်အောင်သင်ပေးခဲ့တယ်လို့ကျွန်တော်လက်ခံလိုက်ပါတော့တယ်ကျွန်တော်လည်းမိษွေတွေနဲ့ကလေးတွေအတွက်လက်ဆောင်ကောင်းတွေပေးခြင်းနဲ့စိတ်အမြဲတမ်းရှိတဲ့အလျောက်စဉ်းစားထားတာရှိပါတယ်တခြားမဟုတ်ပါဘူးကျွန်တော်မြင်သမျှကြားသမျှတွေကောင်းလို့ရရပြန်ပြောပြတဲ့စာကလေးတွေရေးပြီးတော့စုပြီးတော့စာအုပ်ကလေးပါလေးထုတ်ပေါ်လေးလူငယ်နဲ့ကလေးတွေအတွက်အကောင်းဆုံးလက်ဆောင်ကတော့ကျွန်တော်ညံမီတလောက်စဉ်းစားရရင်တော့စာအုပ်လိုပဲကျွန်တော်မြင်တာပါကျွန်တော်အတွေ့အကြုံရစာအုပ်ကောင်းဆိုတာကအကောင်းဆုံးလက်ဆောင်နေ ဖြစ်နေတတ်တာဘူးဒါကြောင့်ကလေးနဲ့လူငယ်တွေအတွက်သူတို့အတွက်တိကျစာပေထွန်းကားရေးအတွက်ကိုအာရုံစိုက်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်စိတ်တူဂူရုမိတ်ဆွေတွေရှိမယ်ဆိုရင်ကျွန်တော်တို့ဝိုင်းလို့ချင်ပါတယ်ကလေးနဲ့လူငယ်တွေနောက်မျိုးဆက်တွေအတွက်ဒီထက်ကောင်းတဲ့လက်ဆောင်ရှိရင်လည်းကျွန်တော်ကိုပြောပြကြပါဦး